မြေမျိုးက TDP သတင်းတောင်းနဲ့မြစည်းမသတင်းတောင်းတို့ကိုပုံမှန်905ကကြီးနဲ့စေုပ်ချုပ်ရေးကောင်စီကထောင်ဒဏ်2နှစ်စီထပ်မလိုက်ပါတယ်သူတို့ကစေုပ်ချုပ်ရေးကောင်စီလက်ထက်မှာဒုတိယမြောက်ထောင်ချအပြစ်ပေးခံရတဲ့သတင်းသမားတွေပါဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူသွေးကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူမှုတွေလုပ်နေတာမှာတက်ကြွလှုပ်ရှားသူတွေသာမကသတင်းသမားတွေလည်းပြစ်မှတ်ထားခံရပါတယ်ဒီကိရိုမီလာ7ရက်နေ့ကပဲပဲခူးတိုင်းပြည်မြို့မှာနေထိုင်တဲ့ DBB ကင်မူကွက်တူရီမအတန်းသတင်းဌာနအတင်းတော်ကိုမင်းမျိုးကိုပုံမှန်905ကတိနဲ့ထောင်ဒဏ်3နှစ်အပြစ်ပေးခံရပြီးတဲ့နောက်ဒီကနေ့မှာနောက်ထပ်သတင်းသမား2ဦးကိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။သူတို့တွေကတော့ဗိမ်းမျိုးက DBB သတင်းတော်ကိုအောင်ကျော်နဲ့မိစိမသတင်းတော်ကိုစစောတို့ဖြစ်ပါတယ်။သူတို့ကိုဗိတ်အချင်းထောင်အတွင်းအထူးတရားစီရင်တာမှာဒီကနေ့ပဲအမိန့်ချလိုက်တာလို့သိရပါတယ်။ဖမ်းဆီးရေးယူခံရခြင်းကနေဒီကနေ့အမိန့်ချတဲ့အထိပြည်ထောင်စုရဲ့တွေ့ဆုံနေရပဲအမိန့်ချတဲ့ခဏသာဖုန်းစကားပြောခွင့်ရခဲ့တယ်လို့ပြည်ထောင်ချမှတ်ခံရတဲ့သတင်းတော်ကိုအောင်ကျော်ရဲ့အစမီးကပြောပါတယ်။
အခုထောင်ဒဏ်နဲ့ချလိုက်တဲ့ဆင်းဒီပေါ်မှာကိုအောင်ကျော်အနေနဲ့ကအယူခံလောကမဝင်ပါဘူးလို့ညီမကပြောတယ်။ညီမနိုင်ငံမှာဒီကြားရတဲ့မှုရှင်နေလည်းမရှိဘူး၊ကြားဥပဒေစုံမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကညီမနိုင်ငံမှာရှိတဲ့ကြားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်
။ DVD တင်းဌာနအပါဝင်တင်းဌာန၅ခုကိုစေုပ်ချုပ်ရေးကောင်စီကမပိတ်သိမ်းခင်ဒီ match လောက်တည့်ရနေညနေပိုင်းတုန်းကသတင်းတော်ကိုအောင်ကျော်ကိုသူ့ရဲ့နေအိမ်မှာအကြမ်းဖက်ပြစ်ခတ်ဖမ်းဆီးသွားတာဖြစ်ပါတယ်။ရောဘာကြီးလေးလောက်လေးကွာနဲ့အင်ကိုပြစ်ခတ်တာတကောင်းတန်လေးကိုချိုးဖျက်ပြီးအကျန်းတော်ဝင်ရောက်ဖမ်းဆီးတာတွေမလုပ်ခင်ကိုအောင်ကျော်ကိုယ်တိုင်လူမှုကွန်ရက်ပေါ်ကိုတိုက်ရိုက်ချုပ်နှင်ခဲ့ပါသေးတယ်။ဖမ်းဆီးခင်ရတဲ့အချိန်မှာဦးကောင်းနဲ့ခန္ဓာကိုယ်အနှံ့ရိုက်နေခံရပြီးအမှုရင်ဆိုင်တဲ့နေရာမှာလည်းပြားပေးချင်းချောက်တာတွေကြောင့်သူ့အမှုကိုရှင်းနေလိုက်ပေးမဲ့သူမရှိခဲ့ပါဘူး။သူကိုယ်တိုင်နဲ့ခုခံချေပါစေရတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ဖမ်းဆီးခံရပြီးတော့ရဲအတော်ကြာစစ်ဆေးမင်းများခံရပြီးတဲ့နောက်ထောင်တွင်းတရားစီရင်ရေးခုနှစ်ကြိမ်မြောက်ရုံးကြိမ်အပြီးမှာပဲအခုလိုထောင်နဲ့နှစ်နှစ်ကြာခံစေဖို့အမိန့်ချခံလိုက်ရတာဖြစ်ပါတယ်။မီစီမောက်ကင်းတော်ကိုစောစောကတော့ပြီးခဲ့တဲ့ဧပြီလ6ရက်နေ့မှာစျေးချုပ်ရေးကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရပြီးတော့ခုနှစ်ကြိမ်မြောက်ရုံးကြိမ်အပြီးမှာအခုလိုထောင်နဲ့နှစ်နှစ်ကြာခံဖို့အမိန့်ချခဲ့တာဖြစ်တယ်လို့သူ့ရဲ့ဇနီးကတူကပြောပါတယ်။ဘာည
ာကျောင်းတတိယမောက်ကလေတတိယမောက်တတိယကြီးကိုပြထုတ်လို့ချော့စီတဲ့ပုံမှာတာလီဖတ်တယ်
။ဒီခေတ်ရဲ့ပိုင်းလုံးကလေ Frontier ဘင်းဌာနကနိုင်ငံသားသားEditor Danny Sangsta ကိုအကြောင်းပြချက်မသိရပဲလူကျွေးရေးအာဏာပိုင်တွေကလေးစိတ်မှာဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးအရေးယူရာတွေရှိနေတယ်လို့အမှုရင်ဆိုင်တဲ့နေရာမှာလည်းသတင်းသမားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အခွင့်အရေးမျိုးတွေဥပဒေအရမရရှိခဲ့ဘူးလို့ရှင်းနေဦးခင်မောင်မြင့်ကပြောပါတယ်။ဒီ
လိုဥပဒေကအကာအကွယ်ပေးရပါမယ်။အဲ့ဒီဥပဒေရဲ့ပြဋ္ဌာန်းချက်ကိုသတင်းမီဒီယာကသားတွေကအထူးခံစားဖို့နေရာဘူး။အဲ့ဒီမနာတာကိုလည်းဒီသတင်းမီဒီယာကသားတွေအကာအကွယ်ပေးရမယ်သိမီယာကောင်စီကိုယ်တိုင်ကအလေးနဲ့ထားပြီးတော့အကာအကွယ်မပေးနိုင်ဘူး။ဒီနေ့ပြည်ထောင်စုကတောင်းတောင်းဆိုတဲ့မီယာကလည်းဒီကပြည်ထောင်စုကြီးတွေမတောင်းဆိုတော့နဲ့သိမီယာကလည်းမပြည့်နိုင်ဘူး။အဲ့ဒီမှာလည်းသူကြီးတဲ့သူကြီးလေးရတယ်နဲ့ခုချက်ဆက်ဆံထားတာဖြစ်ပြီ။နောက်ဆက်ဆံတဲ့တာဝန်ရှင်မိသားစုတွေနဲ့ဒီသတင်းတော်တွေနဲ့ပြည်ဆောင်မယ်မရတာတို့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်နာပြပွဲတွေမှာသတင်းယူနေတဲ့အချိန်သတင်းတော်တွေဖမ်းဆီးခင်ရတာသူတို့ရဲ့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးခင်ရတာတွေလုပ်နေတာမှာဖေဖော်ဝါရီလတရနေ့ကစလို့ဒီကနေ့အထိတိုင်းငံလုံးမှာဖမ်းဆီးခင်ရတဲ့သတင်းတော်80ထက်မနည်းရှိခဲ့ပါတယ်။ဒီထက်ကအယောက်30ပြန်လည်လွတ်မြောက်ခဲ့ပြီမဲ့လို့အယောက်40ကျော်ကတော့ကျန်းမာကိုအကြီးအကျယ်ပြည့်စုံအောင်ပြောဆိုရေးသားမှုရစပတ်ကြီးဥပဒေပုံမှ905ကကြီးနဲ့အမှုဖွင့်ခံရပြီးအချင်းထောင်တွေနဲ့စစ်တော်ရေးစခန်းတွေမှာစစ်မီးဖမ်းဆီးခံထားပါတယ်။နောက်ထပ်အယောက်20မိသားကတော့ဥပဒေပုံမှန်905ကကြီးနဲ့ဖမ်းဆီးထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေကြပါတယ်။မြစီမ DVD စတဲ့တရင်လုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလက်တက်ခွင့်ရဆိုင်ခံထားရတဲ့တရင်ဌာနပေါင်းကတော့8ခုရှိသွားပြီဖြစ်ပါရဲ့ရှင်
။ DVD နဲ့မြစီမတရင်ဌာနတွေကတရင်တော့2ဦးကိုထောင်ဒဏ်2နှစ်စီချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုမက်ခင်ဖြူသွေးပြောပြသွားတာပါ။